လာမယ့်အမေရိကန်ရွေးကောက်ပွဲကြရင်ဒီကမလာဟဲရစ်ကိုသမ္မတအနိုင်ရဖို့အတွက်အားပေးတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။သူ့အနေနဲ့သမ္မတဂျိုးဘိုင်ဒန်ကိုအရင်တုန်းကပြန်ပြီးတော့အနိုင်ရစေချင်ပေမဲ့အခုတော့ကမလာဟဲရစ်ကိုထောက်ခံတယ်လို့ဒီသမ္မတပူတင်ကပြောခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နှောက်ရှက်ဖို့ရုရှားကကြိုးစားနေတယ်လို့ဆွဆွဲပြီးအရေးယူတန်းခါမှုတွေကိုအမေရိကန်အစိုးရကလုပ်နေတဲ့အချိန်နောက်တည့်ရက်မှာပဲရုရှားသမ္မတကဒီအရှေ့ပြားစီးပွားရေးဖိုရမ်ဆွေးနွေးပွဲမှာအခုလိုပြောခဲ့တာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်တုန်းကရုရှားပေါ်ကန့်သက်ချက်တွေအရေးယူတန်းခွင့်မှုတွေအများပြားလုပ်ခဲ့တယ်လို့လည်းသမ္မတပူတင်ကဆိုခဲ့ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာတွေကအမေရိကန်မဲဆန္ဒရှင်တွေဒေါ်နယ်ထရမ့်ကိုမဲပေးအောင်လို့မဲဆန္ဒရှင်တွေသဘောထားကိုလှမ်းမိုးနိုင်ဖို့ရုရှားကကြိုးစားနှောက်ယှက်ခဲ့တာကိုအမေရိကန်တာဝန်ရှိသူတွေကထောက်ပြပြီးတော့အခုလာမဲ့ရွေးကောက်ပွဲမှာလည်းဝင်နှောက်နိုင်တယ်လို့အကြိမ်ကြိမ်သတိပေးနေပါတယ်။နိုဝင်ဘာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်ရုရှားကသတင်းမှားတွေဖြန့်ဖို့ကြိုးစားနေတယ်ဆိုတဲ့ထောက်လှမ်းမှုတွေအရရုရှားအစိုးရဝက်ဘ်ဆိုက်တွေနဲ့ရုရှားအစိုးရပိုင် RT သတင်းမီဒီယာဝန်ထမ်းနှစ်ယောက်ကိုကြာတာပြည်နေတော့ကတရားရေးဌာနကတရားစွဲလိုက်ပါတယ်။တနစီမြို့မှာအခြေဆိုင်တဲ့ online video ဖန်တီးတဲ့ကုမ္ပဏီကို RT ဝန်ထမ်းနှစ်ယောက်ကဒေါ်လာ10သန်းပေးပြီးတော့ရုရှားအစိုးရအကျိုးနဲ့ဖြစ်စေချင်တာမျိုးတွေကိုအင်္ဂလိပ်ဘာသာနဲ့ဒီ TikTok YouTube စတဲ့လူမှုကွန်ရက်တွေပေါ်မှာဖြန့်ဖို့ဗီဒီယိုတွေဖန်တီးခိုင်းခဲ့တယ်လို့တရားရေးဌာနကပြောပါတယ်ရှင်။